ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခွန်လွန်နေတဲ့လူရင်းသားဒုက္ခသည်တွေဘေးရန်ကင်းကင်းနဲ့သူတို့နေရပ်ကိုပြန်နိုင်ပြီးမြန်မာနိုင်ငံတွင်ကလူရင်းသားတွေကိုအကောက်အွယ်ပေးဖို့လှုံ့ဆော်ခြင်းအထိမြန်မာနိုင်ငံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ထားမှာဖြစ်တယ်လို့ဂျာမနီနိုင်ငံကကြေညာပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဂျာမနီဝန်ကြီးဂေါ့ဖ်ဝီလာဟာကောင်းဆက်ကစားဒေသကကုတူပါလောင်ဒုက္ခသည်စခန်းကိုဗိုလ်ဒူးလေးကတွားရောက်ပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။ဒီမှာဒီမှာရောက်နေတဲ့လူဝင်ကြတွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသကလူလူအတွက်ပညာရေးနဲ့တန်ရှင်းရေးဆိုင်ရာအကူအညီဖြင့်ရမုံငွေယူရို15တန်းထောက်ပံ့မယ်လို့လည်းဝင်ကြီးမူလာရဲ့ဗိုလ်ဒူးနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂျာမန်ဝင်ကြီးဟာနှစ်ရက်ကြာပြည်စဉ်ဖြစ်ဒီမှာဒီကိုတွားခဲ့တာဖြစ်ပြီးကုတူပါလောင်ဒုက္ခသည်စခန်းကိုတွားပြီးတော့ဒုက္ခသည်တွေနဲ့ပြည်သူပြောဆိုပါတယ်။ဒီမှာနိုင်ငံပေါ်ဖိအားတိုးပြီးဖို့နဲ့နိုင်ငံတကာရာဇဝတ်တရားကုန်ရုံး ICC ရဲ့ရေးယူလို့ဆောင်ချက်တွေကိုထောက်ခံဖို့အချိန်ရောက်ပြီလို့လည်းဝင်ကြီးမူလာကပြောပါတယ်။ဒါ့အပြင်ယူမေးဗီဇာပိတ်တဲ့ကတ်တတာလို့ဒါမှမဟုတ်ကုန်သွယ်ရေးဆိုင်ရာရေးယူတာလို့နောက်ထပ်တံခါးပိတ်ဆို့မှုတွေချမှတ်ရေးဥရောပအနေနဲ့အလေးနဲ့ဒါစဉ်းစားသင့်ပြီလို့လည်းဝန်ကြီးမူလာကပြောပါတယ်။ရိုဝင်နာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာဆွေရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့နိုင်ငံသဘောတူစာချုပ်ကြီးလှုပ်ဆောင်သွားမယ်လို့ပြောထားပါတယ်။